မြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်စီးပွားရေးအလို့အကန်တွေဖန်တီးပေးရေးနဲ့လုပ်ငန်းခွင်တွေမှာဥဆောင်မှုအခွင့်အရေးတွေရရှိရေးအစိုးရဘက်ကထိထိရောက်ဆောင်ရွက်ဖို့လိုအပ်ကြောင်းအမျိုးသမီးလုပ်ငန်းရှင်တွေကပြောကြားပါတယ်ပထမဆုံးအကြိမ်မြန်မာနိုင်ငံအမျိုးသမီးများသတင်းပတ်ဖြင့်မတ်လ6ရက်နေ့ကနေ12ရက်နေ့ထိတက်မှတ်ပြီးအမျိုးသမီးရေးဆိုင်ရာလှူရှားမှုတွေပြုလုပ်သွားကြမှာဖြစ်ပါတယ်မတ်လ8ရက်နေ့နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့မြန်မာအမျိုးသမီးများတွေ့တက်ရေးလှုံ့ဆော်မှုဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်အပြည့်စုံကိုမန်းအင်ဂျင်နိုင်ကပြောပြမှာပါ
မြန်မာအမျိုးသမီးများအနေနဲ့လက်ရှိအခြေအနေတွေထက်ပိုပြီးတိုးတက်လာဖို့အခွင့်အရေးတွေရလာဖို့အခုလိုမြန်မာနိုင်ငံမှာအမျိုးသမီးများရက်သက်တပတ်အဖြစ်စီစဉ်ကျင်းပရတာဖြစ်တယ်လို့ကမ္ဘောဇာဘဏ်ရဲ့အကြီးအကဲတုပ်ဖြစ်သူမက်ယူဝေမော်ကမတ်လ3ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့မြန်မာအမျိုးသမီးများရက်သက်တပတ်နဲ့ပြည်သူအလုံးပါဝင်သောဖွံ့ဖြိုးတိုးတက်မှုအပွင့် foreign အပြင်းမှာတရင်တောက်တွေကိုအခုလိုပြောသွားပါတယ်
ကျမတို့အခွင့်အရေးရတော့ရပါတယ်ဒီအခွင့်အရေးတစ်ပိုပြီးတော့လဲကောင်းမွန်တဲ့အခွင့်အရေးတွေရရှိဖို့လိုအပ်ပါတယ်ဆင်ဘာလဲဆိုတော့ decision making position တွေမှာလဲရှိနေဖို့လိုအပ်ပါတယ်ဒါမှလဲအမျိုးသမီးတွေကိုအားပေးတဲ့ policy တွေကိုကျမတို့ချမှတ်နိုင်မှာဖြစ်ပါတယ်ဒါကြောင့်မို့လဲဒီလိုမျိုး forum တွေလုပ်ပြီးတော့ကျမတို့ကworkshop တွေကျင်းပတယ်အဲ့ဒါမှလဲကျမတို့ awareness ပေါ့နော်သိရှိနိုင်မယ်မျက်စိတွေပွင့်လာမယ်နီးလန်းတွေသိလာမယ်တခြား company တွေတခြားနိုင်ငံတွေကဘာတွေလုပ်နေတယ်ဆိုတော့လဲကျမတို့သိကြလို့ရမယ်
အမျိုးသမီးတွေလုပ်ငန်းခွင်နဲ့ပိုးပြီးရောက်ရှိလာဖို့နဲ့စီးပွားရေးအလုပ်ကိုင်တွေဖန်တီးပေးဖို့ဆိုရင်မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ပတ်ဝန်းကျင်ကောင်းတွေဖြစ်လာအောင်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းရန်ကုန်မြို့မှာစနေနေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံရှိစွန့်ဦးတီထွင်သူအမျိုးသမီးများအားပေးမြှင့်တင်နိုင်ရေးဆိုင်ရာဖောရမ်ကိုတက်ရောက်လာတဲ့ City Mart ကုမ္ပဏီအကြီးအကဲဒေါ်ဝင်းဝင်းတင်ကပြောပါတယ
်စီးပွားရေးပတ်ဝန်းကျင်ကောင်းရှိမှကျွန်တော်စီးပွားရေးဒါလုပ်မဲ့သူတွေအတွက်လည်းစီးပွားရေးတွေလှုပ်လာနိုင်မယ်အမျိုးသမီးတွေအတွက်လည်းအလုပ်ကိုင်ခွင်လန်းတွေပိုရလာမှာဖြစ်ပါတယ်ဒုတိယပိုင်းအနေနဲ့ဆိုရင်ပညာရေးစီဒါအမျိုးသမီးတွေကိုမြှင့်တင်ပေးတဲ့အခါမှာအကောင်းဆုံးလက်နက်တစ်ခုဖြစ်တယ်လို့ကျွန်မမြင်ပါတယ်တတိယချက်ကတော့ဒီအမျိုးသမီးတွေလုပ်ငန်းခွင်တွေရောက်တဲ့အချိန်မှာအမျိုးသမီးတွေအများစုကခေါင်းဆောင်မှုပိုင်းနေရာမှာပါဝင်မှုတွေအားနည်းနေသေးတာကိုတွေ့ရပါတယ်မျိုးသားတွေနဲ့ဂန်းတူပေးနိုင်ဖို့အတွက်ကျွန်တော်ကတော့ပို့ပြီးတော့တွားပေးမှုတွေပြုလုပ်ချင်ပါတယ်အမျိုးသမီးတွေဘက်ကလည်းအဲ့လိုပေးလာတဲ့အခါမှာပေါ့နော်ဒါယူဖို့အတွက်လည်းတိုက်တွန်းချင်ပါတယ
်ဒီနေ့နိုင်ငံတကာအမျိုးသမီးများနေ့စောင့်ပုတ်ကလည်းပြောင်းလဲနေတဲ့ကမ္ဘာလုပ်ငန်းခွင်မှာအမျိုးသမီးများရဲ့ကဏ္ဍကို2030ပြည့်နှစ်မှာအမျိုးသားတွေနဲ့ဒန်းတူရင်ပေါင်တန်းစီဖို့ဆိုပြီးကုလသမဂ္ဂကပြဋ္ဌာန်းထားပါတယ်ပြောင်းလဲနေတဲ့ကမ္ဘာလုပ်ငန်းခွင်အခြေအနေဟာအမျိုးသမီးတို့အပေါ်မှာတိတိတသားကြရက်ရိုက်ခတ်နေပါတယ် Globalization ကမ္ဘာရွာကြီးဖြစ်လာပြီးနည်းပညာနဲ့ Digital တီထွင်ပြောင်းလဲမှုတွေအခွင့်အလမ်းတွေလည်းရှိလာတယ်ဆိုပေမဲ့အခြားတစ်ဖက်မှာတရားမဝင်အလုပ်သမားအဖြစ်လုပ်ကိုင်မှုနှုန်းမြင့်မားလာတာအသက်မွေးဝမ်းကြောင်းနဲ့ဝင်ငွေမတည်မြဲတာဗန္နာရေးနဲ့ကုန်သွယ်ရေးမူဝါဒအသစ်တွေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတက်ရောက်မှုစတဲ့အခြေအနေတွေကိုလည်းရင်ဆိုင်နေကြရပါတယ်ဒီလိုအခက်အခဲတွေကိုပိုးပြီးရင်ဆိုင်နေရတဲ့အမျိုးသမီးတို့အတွက်သူတို့ရဲ့စီးပွားရေးစွမ်းဆောင်မှုမြင့်တင်ပေးနိုင်ဖို့မပြစ်မနေဖြည့်ရှင်းဆောင်ရွက်ရမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံအမျိုးသမီးများရက်သက်တပတ်လှုပ်ရှားမှုကို NLD အစိုးရနဲ့အတူကမောဇာအုပ်စုကပူးပေါင်းစီစဉ်တာဖြစ်ပါတယ်။မတ်လ6ရက်နေ့ကနေ12ရက်နေ့အထိပညာပေးမှတ်တမ်းရုပ်ရှင်အစီအစဉ်တွေဆွေးနွေးဟောပြောပွဲတွေအားကစားစွမ်းရည်ဆိုင်ရာလှုပ်ရှားမှုတွေအပြင်အမျိုးသမီးရေးဆိုင်ရာစာအုပ်ပွဲတွေဟောပြောပွဲတွေကိုကျင်းပမှာဖြစ်ပါတယ်